အခုတော့ဦးအောင်ခင်ရဲ့မြမရေးသွင်းတဲ့ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေဒဂုံဖျားလန်းကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဗန်းစုံရုံးကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ရွှေဒဂုံဖျားလန်းနဲ့ပန္တရာလန်းဆုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဗက်ဆုံရုံးကန်းတွေတီးဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွက်တစ်ခုဖြစ်ပါတယ်။စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားဘေးဖြစ်တဲ့ YTTC Yangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့နှိုင်းယမ်းပါတယ်။တိုကျိုတာတေမုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကဆောက်လုပ်ရေးမှာတာဝန်ယူပါတယ်။ YTTC ဟာစစ်အုပ်စုကိုစားပြုခရိုနီကုမ္ပဏီ AI ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်။စင်ကာပူကုမ္ပဏီစီကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်။ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးသလိုဖြစ်နေပါတယ်။အနည်း90မြေငားမဲ့အစီအစဉ်ဖြစ်ပြီးတက်တန်းကုန်တဲ့အခါ10နှစ်စီတက်တန်းနှစ်ခါထပ်တိုးနိုင်ပါတယ်
။အမေရိကန်ဒေါ်လာတန်180ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်140ကျော်ပြည်တွင်းကဒေါ်လာ35တန်းကျော်အရင်စိုက်ထုတ်မယ်လို့ဆိုပါတယ်။ဟိုတယ်ကံပေါင်း252ခန်းမှာအထူးကန်140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်။ဗန်းစုံရုံးအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်။ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်။ရွှေဒဂုံစီရီနဲ့နီးကတာမိုနိုင်ငံခြားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ YTTC ဟိုတယ်ရုံးငန်းဆိုင်ကစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်။အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်။စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်အကံရရှိမယ်လို့ဆိုပါတယ
် YTTC ဟာ AR ဟင်းတာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်းတာကတော့စီးအုပ်စုအကျိုးစီးပွားမြင့်တင်တဲ့ခရိုနီအုပ်စုဝင်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်မြေငါးကတွေမကပါဘူး Y Complex အဆောက်အဦမှာပါဝင်သူအားလုံးဟာစီးအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးသလိုဖြစ်နေပါတယ်ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကိုတိုက်ရိုက်အားပေးရရောက်နေပါတယ်။ Y Complex ကဟိုတယ်မှာတဲခိုသူနဲ့ရုံးခန်းဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးသလိုဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်။တမတော်တဲ့အချို့သူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ကျောင်းတွေလုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်လောက်ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲပါတယ်။
ရန်ကုန်ကစစ်သမိုင်းပြတိုက်ဟောင်းကမြေခွက်ကိုစစ်ရုံးကငှားစားတဲ့ကိစ္စမှာစည်ရင်းစစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စစ်ရုံးကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စည်ရင်းစစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စည်ရင်းစစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုလွှတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ
်။စစ်တပ်ရဲ့လုပ်ငန်းတွေကိုစီရေးရုပ်ဝဲချက်အဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအဂတိလိုက်စားမှုကိုအားပေးသလိုဖြစ်နေပါတယ်။ယခင်ဂျူဘလီဟော့အဆောက်အဦကိုမဆရာကေ1985မှာဖြိုဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်။1994မှာပြတိုက်ကိုဖွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုဖျက်ပြီးအိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်။စစ်ကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်းကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငားရန်သုံးစွဲတဲ့အတွက်2019တနှစ်ထဲမှာတင်ကျန်ငွေ3,600ကျော်ကျပ်ဖို့ပါတီကိုပေးလိုက်ရကြောင်းသိရှိရပါတယ်။ Jampo then by Bissiduha, Yuko Waki Yodaro, Jampo Party by Bissidu Pilavare. Natonsangama, Jampo Party, Lazin at Tonsiga, Jatlan Town Lea Joshivare. Sitane Padete, a Quenduga, Poe Sidu, Sisibu, Kakeni is a people Yavare from ya.